မြန်မာနိုင်ငံမှာစစ်ပွဲတွေနဲ့သဘာဝဘေးအန္တရာယ်တွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်တွေတိုးလာနေပြီး2024ခုနှစ်တွင်လူဦးရေ5သန်းကျော်အတွက်အကူအညီတွေပေးဖို့စီစဉ်ထားပေမဲ့ရန်ပုံငွေလိုအပ်ချက်တွေရှိနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
In Myanmar, where conflict is widespread, the deteriorating situation in northern Shan, Mandalay region, and Rakhine state.
မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းမန္တလေးနဲ့ရခိုင်ပြည်နယ်တွေမှာအရသာတွေအများအပြားအိုးအိမ်ဆွတ်ခွာထွက်ပြေးကြရပါတယ်။ရခိုင်ပြည်နယ်မှာဩဂုတ်လ9ရက်နေ့တရက်တည်းမှာတင်ခမန်းချီလူ2000လောက်အိုးအိမ်ဆွတ်ခွာထွက်ပြေးရပြီးရှမ်းပြည်မြောက်ပိုင်းမှာဇွန်လကုန်ပိုင်းမှာတင်လူ3,300လောက်အိုးအိမ်ဆွတ်ခွာထွက်ပြေးခဲ့ရတယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုထားခဲ့ပါတယ်။ရေပေးတံကိုလည်းလူပေါင်း4,000နီးပါးလောက်ခန်းစားရပြီးအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ပထမနှစ်ပိုင်းမှာတင်ဒီနှစ်ပထမပိုင်းမှာတင်လူပေါင်း1,300,000လောက်ကိုကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့တွေကအကူအညီပေးနိုင်ခဲ့ပြီး2024ခုနှစ်အတွင်းလူပေါင်း5,300,000ကိုအကူအညီပေးနိုင်ဖို့စီစဉ်ထားပေမဲ့လိုအပ်ငွေဒေါ်လာ963,000တဲက225,000ကိုသာလက်ခံရရှိထားတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်